ကယားပြည်နယ်လွိုက်ကော်မြို့နယ်မှာကရင်ပြည်ပူပေါင်းတပ်ဖွဲ့နဲ့မြန်မာစစ်တပ်တို့အကြားတိုက်ပွဲနှစ်ရက်ဆက်တိုက်ဖြစ်ခဲ့တယ်လို့ KNDF ဘက်ကပြောပါတယ်ဒီတိုက်ပွဲတွေကြောင့်ဒေသခံရွာသား 9,000 ကျော်နေရက်ကနေတင်းရှောင်နေကြပါတယ်ဒီလိုကယားပြည်နယ်ဘက်ကနောက်ဆုံးအခြေအနေကိုတော့ VOA သတင်းတောင်နိုင်ကွင်းအင်ကသတင်းပေးပို့ထားပါတယ်ရှင
်ကယားပြည်နယ်လွိုက်ကော်မြို့နယ်တီလုံးကျေးရွာအုပ်စုကွန်နာကျေးရွာနဲ့တောတဟေးကျေးရွာဘက်မှာဩဂုတ်လ28ရက်နေ့နဲ့29စနေတနင်္ဂနွေနေ့တွေမှာကရင်နီမျိုးရကာကွယ်ရေးဖွဲ့ KNDF ကရင်နီတပ်မတော် KA ပူးပေါင်းတပ်ဖွဲ့နဲ့မြန်မာစစ်တပ်တို့တိုက်ပွဲဖြစ်ပွားခဲ့တာပါမနေ့ကဩဂုတ်လ29ရက်ညနေ 9:00 နာရီခန့်တောတဟေးကျေးရွာနေဖြစ်တဲ့တိုက်ပွဲမှာမြန်မာစစ်တပ်ရဲ့လက်နက်ငယ်3လက်ကြီးစံနဲ့စစ်သုံးဆောင်ပစ္စည်းတချို့ကိုတင်စီရမိခဲ့တယ်လို့ကရင်နီမျိုးရကာကွယ်ရေးဖွဲ့ KNDF ပြန်ကြားရေးတာဝန်ရှိသူကပြောပါတယ်။ည
9:00 နာရီလောက်မှဖြစ်တယ်ဗျ။ကျွန်တော်တို့လက်နက်3လက်ကြီးစံချို့ကျွန်တော်ရတယ်စစ်တောင်ဒီဘက်ကနေကျွန်တော်ရလိုက်တဲ့အဖြစ်ရှိပါဗျ။တောတေးရွာအားကြီးကန်နာမလာကွန်မြူနယ်လွေပြီးနေပေါ့ပြီးလို့အုပ်စုပေါ့ဗျ။
ညပိုင်းမှာတော့စစ်ကောင်စီဘက်ကလက်နက်ကြီးနဲ့ပြေကမှုကြောင့်အင်ချီတချို့ပျက်စီးခဲ့တယ်လို့သူကဆက်ပြောပါတယ်။ဒီ
ကတော့ကတော့ဒီကလက်နက်ကြီးတွေရန်ပြည့်ပြီးရောခေအင်ခေလုံးတက်ကုန်တော့ပျက်စီးသွားတာပြရတယ်။ဒီကတော့တိုင်းချောင်းလိုက်သွားပြီပေါ့နော်။ဒါကဖြစ်တဲ့တော့
ဩဂုတ်လ28ရက်နေ့မှာလေလွိုက်ကော်မြို့နယ်ကွန်နာကျေးရွာနောင်လိုရေကန်နီမနက်7နာရီမှာတကြိမ်သောတဟေးကျေးရွာနီနေ့လယ်ပိုင်းနဲ့ညနေပိုင်းမှာ3ကျိမ်နှစ်ဖက်စီးတွေ့တိုက်ပွဲဖြစ်ပွားခဲ့ပါတယ်တိုက်ပွဲတွင်စစ်ကောင်စီဘက်ကကြာဆုံးမှုတွေရှိခဲ့ပြီးလက်နက်ခဲယမ်းတချို့ကိုတင်စီရရှိခဲ့တယ်လို့ KNDF ဘက်ကသတင်းထုတ်ပြန်ထားပါတယ်လွိုက်ကော်မြို့နယ်တွင်ဖြစ်ပွားတဲ့တိုက်ပွဲအခြေအနေကိုသိရှိဖို့စစ်ကောင်စီပြောခွင့်ရကိုဆက်သွယ်ခဲ့ပေမဲ့မရခဲ့ပါဘူးလိုက်ကော်မြို့နယ်ထဲမှာအခုလိုဖြစ်ပွားတဲ့တိုက်ပွဲတွေရောက်ဒေသခံရွာသား 9,000 ကျော်စစ်ဘေးသိမ်းရှောင်နေရတယ်လို့ကရင်နီလူခွေးရေးဖွဲ့တာဝန်ရှိသူကပြောပါတယ်
။အခုကတော့အဲဒီမှာစစ်ဆောင်နေကြတော့သူတို့စစ်ဆောင်တော်များတော်ဆဲရောက်ပေါ်ပြီးအနည်းဆုံးကတော့ 9,000 နဲ့ဒီတော့မှရှိပါတယ်။ကျွန်တော်က9ရွာလို့တော့ပြောတယ်ဒါပေမဲ့9ရွာထဲများနိုင်တယ်ဘာလို့ဆိုကျေသက်သေးတဲ့ကကီလိုအစီအလေပိုင်းတော့မှကြာတော့နော်အဲဒီဖက်ကပြောမှကြာတော့ပေါ့ဒီကစစ်ကတပ်ဖွဲ့ဖြစ်တာကအဲဒီဒေါ်ဒီဒီကုနာနဲ့ကုနာရှမ်ပိုင်းပေါ့
လက်ရှိကရားပြည်နယ်ထဲကလွိုက်ကော်တီမောဆူဖရူဆူပေါ်လခဲနဲ့ရှမ်းပြည်နယ်ဖဲကုံမြို့နယ်မှာကရင်ပြူပေါင်းသက်ဖွဲ့နဲ့မြန်မာစစ်တပ်တို့အကြားဆက်တိုက်ဆိုးသလိုတိုက်ပွဲဖြစ်ပွားနေတာပါကိုဗစ်ကပ်ရောဂါဖြစ်ပွားနေချိန်လည်းဖြစ်တာကြောင့်ဩဂုတ်လ24ရက်နေ့ကစပြီးကရားပြည်နယ်မြို့တော်လွိုက်ကော်မှာည7နာရီကနေနနက်4နာရီတွင်ညမထွက်ရလို့စစ်အုပ်ချုပ်ရေးကောင်စီကအမိန့်ကိုထုတ်ပြန်ထားပါတယ်ဖေဖော်ဝါရီလ3ရက်နေ့စစ်တပ်အာဏာသိမ်းပြီးနောက်ပိုင်းမိုးပြဲလွိုက်ကော်တီမောဆူအစရှိတဲ့မြို့နယ်တွေမှာစစ်အာဏာရှင်စန့်ကျင်ရေးတပိတ်မောက်ဆန္ဒပြပွဲတွေတွင်စစ်တပ်ဘက်ကအကြမ်းဖက်ပြိုခွင်းခဲ့တာကြောင့်ဒေသခံကာကွယ်ရေးတပ်ဖွဲ့တွေကရရလက်နဲ့စွဲကင်ပြီးတော့စစ်ကောင်စီတပ်တွေပေါ်မှာမိလကဆလို့ပြစ်ခတ်တိုက်ခိုက်ခဲ့ပါတယ်။အပြာလန်ပြစ်ခတ်တိုက်ခိုက်နေတာကြောင့်ဒေသခံတသိန်းနီးပါးလောက်အိုးအိမ်ဆုံးပြီးဘေးလွတ်ရာထွက်ပြေးသိမ်းရှောင်နေကြရပါတယ်ခင်ဗျာ။